ဟုတ်ကဲ့ဆရာနာသိမ့်ပြီးမြန်မာစစ်ကောင်စီပေါ်တရုတ်နိုင်ငံအနေနဲ့မကျေနပ်ရတဲ့အကြောင်းရင်းကို ICG အကြီးတန်းအကြံပေး Richard Horsey ကအခုလိုထောက်ပြပါတယ
် The main thing is that it had a very good relationship with the previous
တရုတ်နိုင်ငံဒေါ်ရှန်ဆူဂျီဦးဆောင်တဲ့အရင်ဆိုရနဲ့အတော့ကိုကောင်းမွန်တဲ့ဆက်ဆံရေးရတော့ခဲ့တာပါတရုတ်နိုင်ငံမြန်မာနဲ့တန်တမာဆက်ဆံရေးကိုမြင့်တင်ခဲ့တာမှာမြန်မာဟာတရုတ်ရဲ့ကံကြမ္မာအကျိုးတူရဝန်ရဲ့အစိတ်အပိုင်းတစ်ခုဖြစ်လာပါတယ်နောက်ပြီးတော့မဟာဗျူဟာမြောက်ချိတ်ဆက်မှုတွေကိုလည်းတရုတ်ကမျှော်လင့်လာတယ်လေတရုတ်မြန်မာစီးပွားရေးစင်ကြံကြီးတည်ဆောက်ဖို့ကြီးမားတဲ့စီမံကိန်းတွေအမြောက်အများလုပ်ဖို့ပြင်လာတယ်ဒီစင်ကြံလမ်းမကြီးကတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုလက်လန်းမိဖို့နဲ့တွင်းကုန်လမ်းပွင့်ဖို့အထောက်အကူပြုမှာဖြစ်တယ်လေဒါတွေအားလုံးကအခုတော့ဆုံးရှုံးသွားပါပြီ
အခုလိုမကျေနပ်တာကြောင့်နိုင်ငံသနမရေးကိုအရင်လိုအဆင့်မြင့်တင်တာမရှိတာအပြင်မြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရားဝင်သိမှတ်ဖြစ်ဖို့ငြင်းဆန်ခဲ့ပြီးတရုတ်ကိုဖိတ်ကြားတာလည်းမရှိခဲ့ဘူးလို့ DICG အစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်အခုတရုတ်စီမံကိန်းတွေနောက်ဆုံးအခြေအနေကိုလည်း Richard Horsey ကအခုလိုဆက်ထောက်ပြပါတယ
် Now if you look at China's major projects
အခုမြန်မာနိုင်ငံတဲကတရုတ်ရဲ့အဓိကစီမံကိန်းကြီးတွေကိုကြည့်ရင်ရှိပြီးသားရောလုပ်ဖို့ပြင်နေတာတွေရောပေါ့နော်အများပြားကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နေရာတွေမှာရှိတာဒါမှမဟုတ်ရင်လည်းတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာအဓိကရှိနေတာပေါ့ရခိုင်မှာပဲကြည့်ကြည့်ငံတို့မြေရထားလမ်းဖောက်ဖို့ပြင်ထားတဲ့ဒီဆမ်းပြည်နယ်မှာပဲကြည့်ကြည့်ဒီဆုံးရေကာတာကိုပဲကြည့်ကြည့်အဲ့လိုနေရာမျိုးတွေမှာရှိတာပါဒီစီမံကိန်းတွေကအရင်ဘဟုအစိုးရနဲ့သဘောတူစာချုပ်ချုပ်ခဲ့တာပါအခုတော့ဒီစီမံကိန်းတွေအားလုံးကိုရပ်ထားတယ်ဆိုတော့ဒီစီမံကိန်းတွေရဲ့အနာဂတ်ကအကြီးအကျယ်မကြီးမားဖြစ်နေပါတယ
်ဒါပေမဲ့ရှမ်းမြောက်ဒေသစစ်စီရင်တဲ့နေဆက်တဲ့အမည်မဖော်လို့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တူကတော့တရုတ်အနေနဲ့ NUG နဲ့မဆက်ဆံမှုဖိအားပေးတာတွေရှိတယ်လို့ထောက်ပြပါတယ်ဒီနေရာမှာ Richard Horsey ကလည်းတရုတ်အနေနဲ့မြန်မာစစ်ကောင်စီပေါ်စေးရရောနိုင်ငံရေးပါမထိန်းနိုင်တော့ဘူးလို့စိတ်ပြက်လာတာကတစ်ဖက်မှာအစိုက်အခံကိုထောက်ခံတာလည်းမဟုတ်ပြန်ဘူးလို့ဆက်ထောက်ပြပါတယ
် But China's unhappiness with the regime hasn't translated into
ဒါပေမဲ့မြန်မာစစ်အုပ်စုအပေါ်တရုတ်ရဲ့မကျေနပ်မှုက NUG မျိုးသားညီညွတ်ရေးအစိုးရအတွက်ထောက်ခံမှုလို့တိုက်ရိုက်အတိတ်ပဲမထွက်ပါဘူးတရုတ်အနေနဲ့ NUG ရောအတိုက်ခံလှုပ်ရှားမှုကြီးတစ်ခုလုံးဟာအနောက်နိုင်ငံတွေကိုအများကြီးလိုလားသူတွေတရုတ်စံကြီးစိတ်ရှိသူတွေလို့ခံယူထားပုံရပါတယ်ဒီခံယူချက်မျိုးဘလောက်မှန်မှန်မှန်ထက်ဒီသဘောထားမျိုးတရုတ်မှာအသေးချာကိုရှိနေပါတယ်အဲဒီတော့တရုတ်အနေနဲ့စစ်အုပ်စုအပေါ်မှာတန်တရားရှိထားသလိုပဲအတိုက်ခံတွေအပေါ်မှာလည်းတန်တရားအကြီးကြီးကိုဆက်ရှိနေပါတယ
်ဒီနေရာမှာ NUG သမ္မတရုံးပြောခွင့်ရဦးကျော်စောကလည်း NUG ဘက်ကတရုတ်ပါဝင်အင်ဒီဂျင်နိုင်ငံတွေပေါ်သဘောထားကိုလည်းအခုလိုရှင်းပြပါတယ
်ကျွန်တော်မြို့သားညီညွတ်ရေးဆိုအဖွဲ့အနေနဲ့ကလည်းတရုတ်ပြည်သူ့သမ္မတနိုင်ငံနဲ့ဆက်ဆံရေးကအင်မတန်အရေးကြီးတယ်ကျွန်တော်အင်ဒီဂျင်နိုင်ငံအကုန်လုံးနဲ့နှစ်ဦးနှစ်ဖက်အကျိုးရှိမဲ့ဆက်ဆံရေးဖြစ်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်နိုင်ငံသားကြီးရမှာဘသူဘက်ကမှအနောက်နိုင်ငံကိုရင်းတဲ့နိုင်ငံသားကြီးမှမတော်မဟုတ်ဘူးနောက်နိုင်ငံနဲ့ကျွန်တော်နှီးဆက်တာနောက်နိုင်ငံက engagement လုပ်တယ်ကျွန်တော်ရဲ့ပြည်သူတွေကိုသူတို့ကူညီပေးတယ်အထူးသဖြင့်ပေါ့နော်ဒီလူသားချင်းစာနာမှုအထောက်အကူတွေပေးတာတွေရှိတယ်ဒီဟာတော့ကျွန်တော်ကဆက်ဆံရေးကို engagement လုပ်တာဒါသူ့ရဲ့အကျိုးစီးပွားအတွက်လုပ်တာမဟုတ်ကျွန်တော်ညီမနိုင်ငံသူနိုင်ငံသားတွေအကျိုးစီးပွားအတွက်လုပ်တာ
တစ်ချိန်တည်းမှာ NUG အနေနဲ့တရုတ်နဲ့ဆက်ဆံရေးကြိုးပမ်းနေကြတယ်တရုတ်ပါဝင်အင်္ဂလိပ်ရှင်တွေမြန်မာအတွက်ကြိုးပမ်းပေးဖို့ကိုအခုလိုဆက်ရှင်ပြပါတယ
်ကျွန်တော်လည်းတရုတ်နိုင်ငံနဲ့engagement ကိုအထူးအရေးကြီးတဲ့ engagement တစ်ခုအနေနဲ့သဘောထားဆောင်ရွက်နေတယ်ဒါကြောင့်လည်းဂျန်နဝါရီ10ရက်နေ့ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့သဘောထားမူဝါဒကိုအတိအလင်းထုတ်ပြန်ကြေညာခဲ့တာနောက်တစ်ခုကတရုတ်နိုင်ငံနဲ့ချီးတွေ့ဆက်ဆံတဲ့အချိန်မှာကျွန်တော်တို့ကမီဒီယာတရားနဲ့တဆင့်သောလောက်ကောင်းတခြား communication နဲ့လည်းရတယ်အားလုံးကျွန်တော်ထောက်ပြပြီးပြောပြတာဒီမြန်မာနိုင်ငံမှာမတည်မငြိမ်မှုဖြစ်နေတာတရုတ်မြန်မာနယ်စပ်မှာမတည်မငြိမ်မှုဖြစ်နေတာဒီတရုတ်နိုင်ငံရဲ့လူကိုင်မှုစီးပွားရေးစီမံကိန်းတွေအခေါက်အခဲပေါ်ဖို့နှောင့်နှဲနေတာမတည်မငြိမ်မှုဖြစ်တာဘာကြောင့်လဲအဲ့ဒါအကြမ်းဖက်စစ်ကောင်စီတည်တာတရားခံဖြစ်တယ်အကြမ်းဖက်မှုတွေလုံနေသရွေ့နယ်စပ်တည်ငြိမ်ရေးဘယ်လိုမှမရနိုင်ဘူးဒါကြောင့်မြန်မာပြည်သူတို့ရဲ့စံနှုန်းနဲ့ကန့်ညီတဲ့ဒီအဖြစ်တစ်ခုရှာဖို့အတွက်တရုတ်နိုင်ငံပါဝင်ထူးပြတဲ့အင်ဒီးနားဒေသနိုင်ငံတွေအကုန်လုံးကဝိုင်းဝန်းပြီးတော့ကျွန်တော်မြန်မာပြည်သူတို့ရဲ့စံနှုန်းလက်ကညီတဲ့အဖြစ်တစ်ခုရောက်ဖို့အတွက်ရည်တည်ပေးကြဖို့အတွက်တိုက်တွန်းပြောကြားခြင်းပါတယ
်တကယ်တော့အခု ICG အစီရင်ခံစာထဲမှာပဲတရုတ်နဲ့အမေရိကန်တို့ပထဝီနိုင်ငံရေးအားပြိုင်နေပေမဲ့နေဆက်ငွေလင်ကိုင်းကိစ္စတွေမှာတော့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားနေတယ်လို့အကြံပြုထားပေမဲ့လက်တွေ့ဖြစ်မလာသေးဘူးလို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ